ချင်းမီနယ်အစိုးရအဖွဲ့အတွင်းလိလတ်သွားတဲ့ဝန်ကြီးအသစ်တဦးအမည်စင်ရင်တင်သွင်းမှုနဲ့ပတ်သက်လို့ဒီကနေ့ချင်းပြည်နယ်လွှတ်တော်မှာ NLD လွှတ်တော်ကိုယ်စားလှယ်တွေအားလုံးခမအပြင်ထွက်ပြီးကန့်ကွက်ခဲ့ပေမဲ့လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဝန်ကြီးခန္ဓာကြီးကိစ္စမှာညှိနှိုင်းတိုင်ပင်မှုမရှိဘဲအထက်အဆင့်ကဖိအားပေးလာတဲ့ပုံစံတွေကိုလက်မခံလို့ကန့်ကွက်ကြတာလို့ဆိုပါတယ်။ဒီအကြောင်းထိုင်းရှိဆိုင် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်လွှတ်တော်ဥက္ကဋ္ဌကလည်းညှိနှိုင်းမှုမရှိဘဲဝန်ကြီးတဲ့အမည်စင်ရင်တင်လာမှုကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့မှာ NLD လှုပ်တော်ကိုယ်စားလှယ်တွေစီဝေခမ်းမကလည်းထွက်ခွာခဲ့တယ်လို့ကမ္ဘာလက်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးဖွေးအားက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့လှုပ်တော်ကိုယ်စားလှယ်တွေကဒီနေ့သဘောထားဆွဲလဲမှုတွေဒီကိုပို့ထုတ်တာပါ။အခုကအပေါ်ကနေပဲပညာရှင်ရှားရမယ်။အပေါ်ကလူကြီးရဒီလိုဖြားပေးတယ်ဒီလိုပြောတယ်လို့သူတို့ကနိုင်ကွက်ရှာပြီးတော့ကျွန်တော်လှုပ်တော်ကိုယ်စားလှယ်တွေကိုအရေးမပေးတဲ့ဆိုတော့သဘောထားဆွဲလဲမှုတွေလိုရှိတယ်။ကျွန်တော်တို့ကတော့အစိုးရကတော့သတ္တဝါကစာကနေခေါ်တဲ့အချိန်မှာကျွန်တော်တို့ကတော့သဘောထားစံတာကိုပို့ထုတ်တဲ့အနေနဲ့အပြင်ကိုသွားပါလေခင်ဗျာကျွန်တော်တို့ NLD Party 1 Chair ကတော့ဒီသတ္တဝါကိုတဲ့အနေနဲ့တဦးတော်ထိုင်ခဲ့တယ်နဲ့တူပါတယ်ကျွန်တော်တို့လည်း Like for သဘောထားနဲ့မှရယူတော့ကတော့လက်မှတ်တော်ထိုးတယ်ဖလားကိုယ်စားလှယ်ဒါနဲ့သွန်ဆောင်ရဲ့ Get by Example ရဲ့ပလဲဝရဲ့သတ္တဝါကိုယ်စားလှယ်ဒီကတော့အကုန်လုံးထွက်သွားပါလေခင်ဗျာသူစုပေါင်း NLD သတ္တဝါကိုယ်စားလှယ်ကတော့ခမရောက်လည်းရှိတယ်ခမရောက်ခဲမှာ6ရောက်ကတော့တည့်ရောက်မှုမရှိဘူ
းမေလ24ရက်နေ့ကချင်းမြင့်နဲ့လှုပ်တော်စီဝေးမှာလှုပ်တော်ဥက္ကဋ္ဌကလည်းဦးစိုးထက်ကိုဝန်ကြီးနေရာစားသူကိုအစိုးတင်မြင့်ပြီးလှုပ်တော်ကိုယ်စားလှယ်တချို့ကသဘောမတူလို့ဒီကနေ့မေလ25ရက်နေ့မှာဆက်လက်ဆွေးနွေးရမှာအန်တီလှုပ်တော်ကိုယ်စားလှယ်တွေကလည်းလှုပ်တော်